ဆီးရီးယားနဲ့လက်ဘနွန်မှာရှိတဲ့ပစ်မှတ်တွေကိုလည်းတိုက်ခိုက်ခဲ့ကြောင်းအစ္စရေးလီတပ်ကပြောပါရယ်ဂါဇာကမ်းမြောင်မှာအကြမ်းဖက်သမားတွေနဲ့ထိတ်တိုက်ရင်ဆိုင်မှုတွေအတွင်းအစ္စရေးတပ်ဖွဲ့ဝင်တွေဟာအဆောက်အုံတွေဥမင်လှိုင်ကောင်းတွေကိုပိတ်ဆို့တိုက်ခိုက်ဖို့ကြိုးပမ်းတဲ့အကြမ်းဖက်သမားဒါဇင်ပေါင်းများစွာကိုလည်းပစ်တပ်နိုင်ခဲ့တယ်လို့အစ္စရေးကာကွယ်ရေးတပ်ဖွဲ့ကပြောပါရယ်ဂါဇာကမ်းမြောင်မှာသုံးပတ်အတွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်တေဆုံးခဲ့ရတဲ့ကလေးအရေးအတွက်ဟာ2019ခုနှစ်အတွင်းကမ္ဘာပဋိပက္ခဇုံတွေအတွင်းမှာတည်ဆုံးခဲ့ရတဲ့ကလေးအရေးအတွက်ကိုကျော်လွန်သွားပြီဖြစ်ကြောင်း Save the Children ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လက်ရှိအချိန်ထိ Israel Hamas စစ်ပွဲအတွင်းကလေးပေါင်း 3,000 ကျော်တည်ဆုံးခဲ့ပါပြီ။ဂါဇာကမ်းမြောင်ဒေသက Palestine အရက်သားတွေကို Hamas စန့်ကျင်ရေးစစ်ပွဲကနေဘေးလွတ်ရာကိုရွှေ့ပြောင်းနေထိုင်ကြဖို့ Israel စစ်တပ်ကတနင်္ဂနွေနေ့ကထပ်မံတတိပေးထားပါတယ်ရှင်။